ကျွန်တော်ဒီကနေ့ရတော့ဆရာဦးဝင်းတင်ကွယ်လွန်ခြင်းနှစ်ပတ်လည်နေ့ကိုဂုဏ်ပြုသောအားဖြင့်ပြုလုပ်မယ့်အစီအစဉ်ဖြစ်ပါတယ်။ဆရာဦးဝင်းတင်အကြောင်းကြီးပဲလို့မဟုတ်ဘူးပေါ့ခင်ဗျာ။ဆရာဦးဝင်းတင်နဲ့ပတ်သက်ခဲ့တဲ့အဓိကဘဝတစ်စိတ်တည်းသာဖြစ်တဲ့ journalism အကြောင်းသတင်းမီဒီယာအကြောင်းနဲ့ပတ်သက်ပါတယ်။သတင်းမီဒီယာသမားတွေကိုဘယ်လိုတိုင်းကြကြသလဲ credibility နဲ့တိုင်းကြတယ်ဝင်းတင်လုပ်ခဲ့တဲ့နမူနာရောဒီဘောင်ထဲမှာဘလောက်ဝင်တယ်လဲဆိုတာမျိုးကိုအဓိကပြောချင်တာဖြစ်ပါတယ်။ဆိုတော့ဆရာဒေါက်တာဝင်းခင်ကိုကျွန်တော်ပထမဆုံးပြောစီခြင်းပါတယ
်အခြေအနေပေါ်မှာလူတည်တာပေါ့ဗျာတာမန်အခြေအနေဆိုရင်တော့ဖြစ်မှန်ဖြစ်ရမှန်တွေကိုလိုက်ပြီးတော့ပေါ်ထုတ်တယ်လူတွေပေါ့ဗျာနောက်ပြီးတော့ဒီဖိနေတဲ့နိုင်ငံတွေဘာတွေကြတော့ယုံကြည်ချက်ကိုအဓိကထားကြတာမရတာပေါ့ဆရာဦးဝင်းတင်တို့ကြတော့လည်းသူ့ရဲ့ယုံကြည်ချက်ကအဓိကပဲဘာလို့လဲဆိုတော့ तू ကအရင်ကဟိုမဆာလာကိမှာလည်းဒါဂျာနယ်လစ်ဇမ်လုပ်ခဲ့တယ်အဲဒီကလည်းသူမန္တလေးမှာလူတုံးကြီးမှာဆရာတန်းထွန်းတို့ဟိုဒေါ်မာတို့နဲ့စနေဝိုင်းပါညာနဲ့သူပြုပြင်ရေးပေါ့ဗျာသူပြုပြင်ကြည့်တယ်ပေါ့ရာမျိုးလောက်တာကျွန်တော်ကြားတယ်ဆိုတော့ तू ကဂျာနယ်လစ်ပိုင်းနေမှုတော့ဒီနောက်ပိုင်းကျတော့ဒီမှာယုံကြည်ချက်ရှိလာတာပေါ့ဗျာအဲ့တော့ကိုလိုနီခေတ်ကကျွန်တော်တို့ဗမာပြည်မှာရှိတဲ့သတင်းစာစရာတချို့လူပေါ့အဲ့တော့သူတို့အဖို့မှာဒီယုံကြည်ချက်ကပြည်သူအတွက်ဘယ်လိုဆောင်ရွက်ရမလဲဆိုတာသူတို့ကအဓိကလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးကျော်မြင့်ကဘယ်လိုသုံးသပ်လို့ပါလဲဆရာ
ကျွန်တော်ကလည်းဆရာဦးအောင်ခင်နဲ့သဘောတူရတယ်ဗျကျွန်တော်အမြင်နည်းနည်းလေးဖြည့်ဆွက်ချင်တာကတော့သူ့ရဲ့ရက်တည်တဲ့ဘက်ပေါ့ဆရာဦးဝင်းတဲ့မန္တလေးမှာလာပြီးတော့အလုပ်လုပ်သွားတော့ကဟန်တာဝတီသတင်းစာကအစိုးရသတင်းစာဖြစ်တယ်ဘူဂျုတ်နေဝင်လို့အင်မတန်အာဏာမှန်တက်တဲ့ပုဂ္ဂိုလ်ရဲ့လက်အောက်မှာတောင်မှဝင်းတင်လုပ်သွားတဲ့သတင်းစာကိုပြည်သူသတင်းစာအဖြစ်နဲ့ပြည်သူလူထုကလက်ခံခဲ့ကြတယ်အဲဂျာဝင်းတင်ကအဲ့ဒီသူ့ဘက်ကလည်းဆိုရင်ပြည်သူလူထုဘက်ကနေသွားတယ်ဒါကြောင့်လည်းပြည်သူလူထုကသူ့ကိုချစ်တယ်လို့ကျွန်တော်အဲ့ဒီလိုမြင်ပါဟု
တ်ကဲ့နောက်တစ်ခုကအမှန်တရားဆိုတာလည်းခေလိုက်ပြောင်းတယ်ဆိုတာလည်းပဲတစ်ခါတစ်ခါရှိကြပါတယ်ဥပမာအရင်ကဘာမှာတူတက်တဲ့ယူဆဆိုရဲကွန်မြူနတီဝါဒသိပြီးတော့လွှမ်းမိုးဖို့ကြိုးပမ်းနေတဲ့အချိန်မှာကွန်မြူနတီဝါဒထွန်ကားရေးကိုဥတည်ပြီးတော့လွတ်ခဲ့ကြတဲ့သတင်းစာဆရာကြီးတွေလည်းနိုင်ငံတကာမှာလည်းရှိပါတယ်မြန်မာပြည်မှာလည်းရှိတယ်ဒါမဲ့ဒီဝါဒကြာဆုံးသွားပြီးတော့ဒီမိုကရေစီခေတ်ရောက်လာတဲ့အခါမှာလူ့အခွင့်အရေးတို့ဘာလို့ဦးစားပေးလာတယ်တပါတီအာဏာရှင်စနစ်ထက်အဲ့ခါကျတော့သူတို့ရဲ့ရည်ရည်ချက်ကိုပြန်ပြောင်းဆုံးသတ်ဖို့လိုပါလားဆရာဦးခင
်အဲအဲ့ဒါလည်းဟိုစဉ်းစားရမယ့်အချက်ပေါ့ဗျာဒီတခုတည်းနဲ့တရေတွေယူလို့တော့မရဘူးပေါ့သူကိနဲ့သူကဟိုဖြစ်လာတဲ့ကိစ္စတွေဗမာပြည်မှာအရင်တုန်းကဒီဆိုရှယ်လေးယောဂါကွန်မြူနီယောဂါထားခဲ့တယ်ပေါ့ဗျာဒီယောဂါထားခဲ့တာဟိုနောက်ပဲကြည့်လာတဲ့အခါကျတော့ပြန်ပြီးစင်ငင်တဲ့အခါကျရင်ဒီဒီဘာကြီးတွေ့လာမှာဥပမာဆိုရင်ဒီဗမာပြည်နဲ့ပတ်သက်လို့ဗမာသမိုင်းမှာဗျာဒီစိတ်သက်ကအာနာသိန်းတာကြာတော့သူကဝါရပြန်တာကြီးအရင်များတာဟုတ်ဗျာအဲတော့သူဝါရပြန်တဲ့အတည်းမှာလည်းကလေးတွေရောဒါတိုင်းသူပြည်တော်အကုန်လုံးနှိမ့်မိုးနေတော့ဥပမာဆိုပေါ်ရာခင်ရလို့လည်းသိပါတယ်ဒီဒီဘူဂျူအောင်စန်းကအင်္ဂလိပ်အစိုးရနဲ့စိတ်သက်ဆွေးနွေးပြီးတော့လွတ်လပ်ရေးကိုယူတာပေါ့ဗျာအော်စစ်တပ်ကဗမာတပ်မတော်ပါတဲ့အခန်းကဏ္ဍနင်းလေးပါအရင်ဂျပန်လက်အောက်မှာတော့ကလည်းသူဂျပန်ကမှတသက်လုံးငြိမ်းနေတာငြိမ်းနေပြီးတော့အင်္ဂလိပ်ကစစ်နိုင်တော့မယ်ထင်တော့မှထပြီးတွန်လိုက်ရင်လုတာဟုတ်တစိမ့်ကိုတအိတ်လုပြီးတော့လွတ်လပ်ရေးကိုဒိုးတိုက်ခဲ့တယ်ဆိုပြီးတော့ဒီဘိုးချုပ်ကြီးမင်းအောင်လိုင်တို့ကိုယ်တိုင်ကစပြီးတော့အဲ့ဒါမျိုးတွေပြောနေတော့အဲ့ဒါမျိုးတွေကကျွန်အမှန်တရားမဟုတ်ဘူးဗျာဒီဝါရပြန်တဲ့ဟာဒီအဲ့ဒါမျိုးတွေကိုကျွန်တော်တို့ဒီသတင်းစာဆရာတွေကတဖြည်းဖြည်းပြန်ပြီးတော့အဲ့လိုမျိုးလုပ်ဖို့တာဝန်ရှိတယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့ဒီဟာမျိုးဗမာပြည်ကသတင်းစာဆရာလေးတွေရတယ်။အဲ့ဒီမှာသူတို့လည်းဒီဝါရပြန်တဲ့အတင်းမှာနှင်မိုးနေတာတွေရှိပါပဲဗျာ။အဲ့တော့ဝါရပြန်လာတာတွေဒီ twisted history ရဲ့ဒီ propaganda တွေနဲ့အဲ့ဒါတွေကိုဟိုဖေရှားဖို့အများကြီးလိုတယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့။ဆရာဦးကျော်ရင်မြင့်ကောဗာပြောချင်ပါလေ။ခေလိုက်ပေါ်ပင်ဝါရပြန်တဲ့ဟာတွေအဲ့လိုခေစားနေတဲ့အယူဆတွေဘက်ကယက်တည်ခဲ့တဲ့သတင်းသမားတွေကိုနောက်တစ်ချိန်မှာပြန်ပြီးတော့သမိုင်းနဲ့ဆန်းစစ်ပြီးတော့အကဲဖြတ်သုံးသပ်တင်တယ်လို့ယူဆပါလား
အဲဟုတ်ကဲ့ယူဆပါတယ်ဗျာဟိုသူဒီတရင်ကဆရာတယောက်ကသူဘယ်ဘက်ကယက်တည်ခဲ့တာလဲသူအစိုးရအကျိုးကိုဝါရချံပေးသလားနောက်တစ်ခါအစိုးရစီကအခွင့်အရေးတွေကိုသူလက်သိထိုးပြီးတော့ပဲဖြစ်ဖြစ်ယူခဲ့သလားဆိုတာဒါတစ်ခါသုံးပြတ်ပြီးတော့ပေါ်သွားတာပါပဲဟိုသူတချင်းကတရင်ကဆရာဆိုတဲ့ပုံကိုယ်ဒီဒီနေ့ဒီချိန်ကမှသူအပြင်ဘယ်တော့မှဘယ်လိုဆိုတာတွေကဘလို့မဖုံးွက်ထားလို့မရပါဘူးတကယ်မို့လို့သူ့စီးနဲ့သူဒါကတော့ပေါ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဗျ
Now, the thing the Marie to a diga is on to the credibility. A Mandayao, so the Mimia, Chelle, Archie Pimango, Chicamido, Portogame, Surrection, and Dindayame, Lusuvarca. I don't go, Mimananga, Chene, to the wind in the democracy, Bianlema, Chatangere, Galama, wind in her. The thing the Matia, Arikima, Nanga, Lusadu, Pinne, we do Timare, Sura Arikima, winding, the thing the Martinet.
အမှတ်ပေးရများများရှိပါလားနိုင်ငံရေးတက်ကြွလှုပ်ရှားသူအဖြစ်အမှတ်ပေးရပုံများနေသလားဆိုတာလည်းကျွန်တော်သိကြပါတယ်ရှောင်းခင်ပဲလို့မြင်ပါလဲအဲအခုကတော့သူ
အဲ့တော့ဒီဟိုအရင်တော့ကလို့ဒီသူအနောက်တိုင်းမှာလို့ဒီပြီးတယ်ပေါ့ဗျာဥပမာဆိုရင်ဒီအက်ဂတ်နိုးတို့ဘာလို့ဆိုရင်သူတို့ဒါဟိုတရုတ်ပြည်တော်လေးလာပြီးတော့သူဒီဂျာနယ်လစ်ပြီးတဲ့ဂျာနယ်လစ်သဘောမျိုးနဲ့သူတောက်လျှောက်နေလာတာပဲတရုတ်ပြည်ကြောင့်ရေးပြီးတော့နေလာတော့သူကဂျာနယ်လစ်ပဲသူဒါနဲ့ဟိုစင်ပါသိုက်စ်ဖြစ်တယ်ပေါ့ဗျာတရုတ်ကော်စတင်ပတ်သက်ပြီးတော့ဆိုတော့
ော့ဥမာဆိုလူသူဦးလာတို့ဘာလို့လဲအဲ့ဒီပုံစံမျိုးဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာကျော်ရင်သဘောထားလည်းပြောပါဆရာအဲ့ဒီဆက်မှာ
ဟုတ်ကဲ့ခုဒီလောလောဆယ်အခြေအနေမှာတော့ရောနေတယ်ဗျ activist တွေကလည်း journalist ဆိုရင်လုံနေကြတယ် journalist တွေကလည်း journalist အလုပ်အပြင် activist အဖြစ်နဲ့ဝင်လုံနေကြတယ်ကျွန်တော်စန္ဒပြောလို့ရှိရင်တော့ activist တွေကလည်း activist တတ်တတ်ပဲလုပ်ဖြစ်ခြင်းတယ်သူတို့တကယ်တော့ journalism ကိုအပြည့်အဝနားမလည်ပါဘူးအလားတူပဲတက journalist တွေကလည်းကိုယ့်အလုပ်ပဲကိုယ်လုပ်ချင်ပါတယ်လုပ်ဖြစ်ချင်ပါတယ် activist မလုပ်ဖြစ်ခြင်းဘူးဆရာဝတ်တင်ကိုပိုင်းခြားပြီးပြောရမယ်ဆိုတော့ဆရာဝတ်တင်နိုင်ငံရေးလောကထဲရောက်သွားတဲ့အချိန်မှာသူတရင်းသာဆရာအလုပ်တွေကိုမလုပ်တလောက်ပါပဲသူဒီလိုက်မှာစာရေးတဲ့စာရေးဆရာပေါ့လေစာရေးဆရာအဖြစ်နဲ့ပဲသူရက်တည်တာကိုတွေ့ရပါတယ်သူကတော့မရောဘူးလို့ကျွန်တော်ထင်ပါတယ်ဗ
ျတကယ်တော့သတင်းသမားသတင်းသားဆရာအနေနဲ့သတင်းသမားပီပီသတင်းသမားရှိတော်က credible ဖြစ်တဲ့ဂုဏ်သိက္ခာရှိတဲ့လူတို့ကိုအမှန်တိုင်းနားလဲဇင်နိုင်တဲ့သတင်းအချက်လက်တွေကိုလွတ်လပ်စွာဖော်ထုတ်ခွင့်အဲ့ဒီအတွက်သတင်းသမားတိုင်းဟာတာဝန်ရှိရဒီအတွက်တိုက်ပွဲဝင်နေရတယ်လို့လည်းတိုင်ကြနိုင်တယ်ပဲခင်ဗျာဆိုတော့ activist မဟုတ်တဲ့သတင်းသမားတယောက်သတင်းလူလခွင်အတွက်တိုက်ပွဲဝင်နေခြင်းကရောလူဖွဲ့စည်းအတွက်အထောက်အကူဖြစ်တယ်သူ့ရော activist တန်းတန်းလူချီးကျူးထိုက်တယ်လို့မဆိုနိုင်ဘူးလားဆရာဦးခင
်အေးဟုတ်ပါလေအဲ့ဒါကိုပြောကြတာပေါ့ဗျာဒီ activist ဆိုတဲ့စကားကလည်းအခုပေါ်လာမကြသေးဘူးပေါ့ဗျာနောက်ပိုင်းမှာအခုလုံးချိုးနှိမ်ခံနေရတော့ဒီလူ့အခွင့်အရေးထဲမှာ journalist အခွင့်အရေးလည်းပါတာပေါ့ဗျာယူယူတမန် political freedom လည်းပါတာပေါ့အဲ့တော့အဲ့ဒါကိုသူပြောရင်လည်းသူ activist ဆိုသွားပြောလို့ရတယ်ဆိုဒီနေရာမှာဟိုခွဲကြဘူးကတော့တော်တော်ကက်ပါတယ
်ဆက်ကြော်မြင
်ကျွန်တော်ကတော့ဟို journalist ကလည်းသူအခုဆိုရင်ထားပါတော့ကိုပါကြီးပေါ့နော်ကျွန်တော်တို့အမြင်လွယ်ဆုံးဥပမာပြောလို့ရှိရင်သူတို့လုံနိုင်တဲ့လောက်အသက်တောင်ဆုံးပြီးလုံနေတာဆိုတော့ကျွန်တော်ကချီးကျူးတင်တယ်လို့မြင်ပါတယ်ကျွန်တော်ကတော့ဟိုမရောထွေးသင့်ဘူးလို့မြင်တဲ့ပတ်သက်ပါဗျ journalist ကလည်း journalist အလုပ်ကိုတတ်တတ်လုပ်ပါ activist ကလည်းနိုင်ငံရေး activist ကိုတတ်တက်လုပ်လို့ရှိရင်တော့ပိုကောင်းတယ်လို့မြင်ပါတယ
်နောက်ဆုံးအခုမြန်မာနိုင်ငံမှာဆရာဝန်တင်လဲကွယ်လွန်ခဲ့ပြီဒါပေမဲ့အခုနောက်ပိုင်းမှာအစိုးရကပြုပြင်ပြောင်းလဲရေးလုပ်ပါတယ်ဆိုတဲ့ကာလပေါ့ဗျာအဲ့ဒီအချိန်အတွင်းမှာသတင်းလောကရဲ့တိုးတက်ထူးခြားမှုဘယ်ဘက်ကိုဥတည်နေသလဲဆိုတာဆရာဝန်ခင်သူတို့ပြည်တွင်းကသတင်းတွေပါ냐ဆရာလည်းပဲတရားဖတ်ရမယ်ထင်ပါတယ်ဆရာဆရာဘယ်လိုသုံးသပ်လို့ပါလဲဆရာအခုမြန်မာနိုင်ငံသတင်းသမားသတင်းလောကရဲ့ trend ကဘယ်လိုသွားနေပါလဲဆရာ
ရေးတဲ့လူတွေကတော့တော်တော်များတယ်ပေါ့ဗျာများပြီးတော့ဟိုကျွန်တော်ထမိတဲ့လောက်ကတော့ဒီအချက်အလက်ပြည်ပြည်စုံစုံကိုကိုးကားပြီးတော့နှိုင်းနှိုင်းချွတ်ချွတ်အလုပ်တဲ့လူကနေတယ်များသောအားဖြင့်ကတော့ပြောသမျှသတင်းတွေ့တယ်ပြောသမျှအကုန်ရေးချတဲ့အဆင့်လောက်ပဲရှိသေးတာဟုတ်ဒါလည်းပဲလွတ်လွတ်လပ်လွခွင့်ပေါ်လာတယ်ဒီကလည်းမကြာသေးတဲ့အတွက်ဒါဖြစ်နိုင်မလားလစ်ကြလာတဲ့အခါကျတော့တဖြည်းဖြည်းအေးစစ်သွားမှာပေါ့ဗျအခုကတော့လောလောဆယ်ကတော့တချို့ပါလေဆိုလို့ရှိရင်ဟိုကျွန်တော်ရဲ့နိုင်ငံသားရောက်နေတာကြာလူသားတော့မပြောတတ်ဘူးပြောဗျာသူတို့ရေးတာတွေကိုနားလဲအောင်တော့မနေဖားရတယ်ပေါ့ဗျာ
ဟုတ်ကဲ့ဆရာကျော်ရင်းကတော့ပြည်တွင်းအခုခေတ်သစ်သတင်းလောကမှာဆရာတို့လည်းဥဆောင်ပါဝင်နေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆရာကဘယ်လိုသုံးသပ်လို့ပါလဲဆရာရဲ့ရှေ့အလားအလာနဲ့လက်ရှိချင်းနေ
ခုပြည်တွင်းကသူသတင်းစာသမားတွေထဲမှာလူငယ်တွေတော်တော်များလာတယ်ဗျအဲ့ဒီလူငယ်တွေကဟိုပို့ပြီးတော့လဲစူးစားတယ်တတ်တိလဲပို့ကောင်းတယ်အဲနောက်ကျွန်တော်တို့ဒီပြည်တွင်းမှာသတင်းစာသင်တန်းတွေဖွင့်လာကြတယ် investigative reporting ပေါ့နိုင်နိုင်ချွတ်ချွတ်လေ့လာဆန်းစစ်ပြီးရင်းနေကိုဖောက်ထုတ်ရေးသားတဲ့ဘက်ကိုလူငယ်တွေလည်းစိတ်ဝင်စားတယ်လို့ကျွန်တော်တို့တွေအဲ့ဒီဘက်ကိုအခုသွားဖို့အတွက်ပြင်ဆင်နေပါတယ်အဲ့ဒီတော့စိတ်မကြခင်အတွင်းမှာအဲ့ဒီလိုသတင်းတောက်တွေလည်းပေါ်ပေါက်လာမယ်အဲ့ဒီလိုနှိုက်နှိုက်ချွတ်ချွတ်လေးလာဆန်းစစ်ပြီးရေးတဲ့သတင်းတွေလည်းဖတ်ကြရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်